ကလာသမဂအတွင်မှုချုပ်ရဲ့မြမအရေးပူပေါင်းဆောင်ရွက်မှုအဖွဲ့ရဲ့မနေ့ကပြုလုပ်တဲ့အစည်းအဝေးဟာမနေ့ကစက်တင်ဘာလတွင်းဆောင်ခဲ့ပြီးတဲ့နောက်တစ်နှစ်လောက်အကြာမှာအခုထပ်တွေ့ရဖြစ်ပါတယ်။တနည်းပြောရင်2003ခဲ့တဲ့အပြောင်းအလဲတွေနဲ့ပတ်သက်ပြီးမစ္စတာဘန်ကီမွန်းကမြမပြည်သူတွေကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။တချိန်ထဲမှာပဲသမနာဟောင်းဦးသိန်းစင်ရဲ့
The Secretary General congratulated the people of Myanmar for their remarkably peaceful, dignified, and enthusiastic participation in the
election.
The election results clearly demonstrate that the people of Myanmar recognize the great sacrifice made by the National League for Democracy and its leaders over the past The 21st Century Pang Long Conference is widely seen as an opportunity to advance the implementation
ဆက်တဲ့ရာစုပင်လုံညီလာခံခေါ်ယူလိုက်ရင်တော့ဒီကိစ္စတွေပြည်လည်နိုင်စရာညီညာရေးရရှိနိုင်စရာဖြစ်တယ်လို့လည်းသူကထောက်ခံအပ်ပေးထားပါတယ်။ဒီညီလာခံဟာအခုNCA မှာလက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေအရေးကိုလည်းထည့်သွင်းစဉ်းစားဖို့လိုပါတယ်။ပြည်အောင်စုညီညာရေးဆွေးနွေးပွဲပေါ်ဆောင်နိုင်ဖို့တခုတည်းသောပူးရဲကော်မတီတစ်ခုကိုအားလုံးပါဝင်ဖွဲ့စည်းဖို့လိုအပ်ပါတယ်။
ဒေါ်ဆန်းစုကြည်ကအောက်ကလအကုံမှာ28ရာစုပင်လုံညီလာခံကျင်းပခြင်းလေလို့ဆိုပါတယ်။အစိုးရစစ်တပ်တန်းနယ်နဲ့ကအထောက်ပံ့ပေးနိုင်ရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေပါတယ်။ကုလသမဂ္ဂအတွင်မှုချုပ်ဘန်ကီမွန်းရဲ့မှတ်ချက်စကားကိုသူရဲ့ပြောခွင့်ရဖိုင်ဟက်ကဗီအိုအေမြန်မာပိုင်းအတွက်ဖတ်ပြသွားတာဖြစ်ပါတယ်။တချိန်ထဲမှာပဲရခိုင်ပြည်နယ်ကပြဿနာနဲ့ပတ်သက်ပြီးတော့လဲဒ ူဆူလိုက်သလိုတင်မာမှုဖြစ်ပွားလာနိုင်တဲ့ကိစ္စတွေကိုကြိုတင်သတိထားနိုင်မဲ့လုပ်ရမျိုးဘာသာစုံချစ်ကြည်ရင်းနှီးမှုနဲ့ငြိမ်းချမ်းစွာဆင်တွဲနေထိုင်ရေးတည်ဆောက်နိုင်ဖို့ကိစ္စတွေဟာလည်းအရေးကြီးတယ်လို့ဖော်ပြထားပါတယ်ခင်ဗျာ